ပထမပြည်မျိုးတော်စစ်တွေမှာတပတ်တွင်ကိုဗစ် -19 ရောဂါကူးစက်သူ၄ဦးကိုတည်ပြုခဲ့ပြီးနောက်ထိတွေ့ခဲ့သူတွေကိုအသွာလာကန့်သတ်စောင့်ကြည့်နေပေမဲ့သူတို့ကိုထားတဲ့နေရာတွေမှာကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်ပြောဆိုရင်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါစစ်တွေမြို့မှာကိုရိုနာဗိုင်းရဲ့ကူးစက်ခံရသူ၄ဦးကိုတည်ပြုခဲ့ပြီးနောက်လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူ30ကျော်ကိုလည်းတည်တန့်ခွေထားပြီးတော့လာစောင့်ကြည့်ကန့်သတ်ထားပါတယ်။ဒါပေမဲ့လည်းသူတို့ကိုတည်တန့်ထားတဲ့စစ်တွေမြို့တိုင်းရင်းစေယုံမှာကျန်းမာရေးစောင့်ရှောက်မှုနဲ့တန့်ရှင်းမှုတွေအားနည်းနေတယ်လို့ကိုတိုင်ရောက်နေသူတဦးကပြောပါတယ်
။သူတို့ကကြတော့ဒီကျွန်တော်တို့ကအပြင်ကနေတကားဖိုက်ထားတယ်။သူတို့အပြင်မှာကြတော့ဘာတွေဖြစ်ပျက်နေလဲဘာတွေရှိနေလဲဆိုတော့လာလို့တော့မကြည့်ဘူး။နောက်ပြီးတော့ဒီကျန်းမာရေးဘိုက်ဆိုင်ရာတွေနဲ့လေဒီဖော်ပြပေးတာနောက်ဒီနေတဲ့ twin နေပြတာလေးမရှိဘူးတကယ်ဆိုရင်တော့ဒီလိုကြမ်းမာရေးအသိပညာပေးလေလေလောက်ပေးသိနေပေါ့အဲ့တော့နေနောက်ပြီးတော့ဒီခုလိုမျိုးဟိုအင်တာတွေရေချိုးခိုင်းနေနောက်နေရာဖိုက်ခင်းတွေကလည်းမတိုင်းရှင်းဘူးဆိုတော့ဒီနေ့သွေးမိတာတော့ရှိတော့ဘောနော်ဒီကျွန်တော်တို့တဖို့ခုနောက်ဘယ်လိုပြမလဲတခြားတော့ဘာလဲခုပြမလားနေနေတော့သွေးမိလို့ရှိတော့ဒီနေရာတွေကဒီအစိုးရအနေနဲ့အမေဟောပါဘလော့ဘီစီကနေ
တလာအတွင်းပထမဆုံးအကျင့်ပြည်တွင်းကူးစက်မှုဖြင့်စစ်တွေမြို့မှာအသက်26နှစ်အရွယ်အမျိုးသမီးတဦးမှာကိုရိုနာဗိုင်းရဲ့ကူးစက်နေကြောင်းတလိုင်းကနေနေတုန်းကပဲဒေပြူခဲ့တယ်လို့စစ်တွေမြို့မှာပဲနောက်ထပ်ပြည်တွင်းကူးစက်မှုသုံးခုကိုမနေ့တုန်းကဒေပြူခဲ့တာပါနောက်ဆက်တဲ့ဒေပြူလူနာတွေရဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုအတော်လာကန့်သတ်ထားပြီးစောင့်ကြည့်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းယောဂဘုကုသခံရသူတွေနဲ့တိုက်ရိုက်ထိတွေ့သူတွေကိုထားရှိတဲ့နေရာမှာတီးတန့်ခွေနေထိုင်ရတာမဟုတ်တလို့တန့်ရှင်းမှုမရှိတာကြောင့်ယောဂကုသမဲ့အန်ဒီရီကိုစိုးရိမ်နေကြပါတယ
်ကျွန်တော်တို့နေတဲ့အခိုင်အရာလေးဒီတီးတန့်အခိုင်အရာတော့မဟုတ်ဘူးလူတွေကအများကြီးပေါ့လူတွေအများကြီးက၄ယောက်၅ယောက်ဒီလိုပဲနေရတဲ့ဟာတွေတော့ရှိတယ်ခရင်တွေကတော့တရားတလုံးပါပဲ
မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဇာဝန်ကြီးဌာနရဲ့ပြီးခဲ့တဲ့တောက်ကြနေ့ထိထောက်ပြန်ထားတဲ့စာရင်းတွေအရရခိုင်ပြည်နယ်မှာတော်လာကန့်သတ်ပြီးတည်တိုင်းထားတဲ့နေရာ220ရှိပြီးကန့်သတ်ထားသူဥယျာဉ်658ယောက်ရှိပါတယ်မြန်မာနိုင်ငံမှာကာယယောဂစတင်ကြုံရရှိရင်ရခိုင်ပြည်နယ်မှာဖွင့်လှစ်ခဲ့တဲ့တည်တိုင်းစောင့်ကြည့်တဲ့နေရာတွေကိုတော့ကုဆေမှုတွေရောပွားလာတာကြောင့်ဖျက်သိမ်းထားရပေမဲ့အခုချိန်မှာလိုအပ်ရင်ပြန်လည်အသုံးပြုဖို့ပြင်ဆင်နေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဥက္ကဋ္ဌဘုံမုံကြီးမင်းတန်းကပြောပါတယ
်ဟောအဲ့ဒါအရင်လုံးနေတဲ့စင်တာတွေကအားရလူမလူတာမလူတော့ထုတ်လိုက်တာပေါ့အခုလိုလာရင်တော့ပြန်ထားမှာပေါ့တော့တို့ကတော့အဲဒီ quarantine စင်တာတွေကိုအပြည့်ပြန်လုံခိုင်းလာတယ်အပြည့်ပြန်လုံမယ်နောက်ပြီးတော့ဟို awareness ပေါ့စက်ပြီးလူရာဒီသခေါင်းကြီးတို့ကတော့တက်မာရီရပြန်ကြားထားတဲ့ awareness ကိုအတိုင်းလိုက်လာဖို့ပို့ဆောင်မယ်တိုက်တွန်းမယ်စက်မှတ်နောက်ပြီးတော့အဲဒီ contact person တွေကိုရအောင်ရှာမယ်ရှာပြီးတော့သခေါင်းတို့ဘက်ဆစ်မယ် quarantine ထားမယ်အဲအမျိုးပေါ့
ကျမရဲ့ဝင်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာမနေ့တုန်းကဒေပြူလူနာ3ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်သူ389ယောက်ရှိပါတယ်ရခိုင်ပြည်နယ်မှာကူးစက်မှုတွေတကြောပြန်ထွက်ပေါ်လာနေတဲ့အတွက်တင်းတင်းကြပ်ကြပ်ထိန်းချုပ်တော့ဖို့ပြင်ဆင်နေတယ်လို့လည်းဘုံမုံကြီးမင်းတန်းကပြောပါတယ
်ဟောတင်းကြပ်တဲ့လူရဲ့ဆရာကအခုကိုယ်စီတွေ့တဲ့လူတွေနေတဲ့ရက်ွက်တွေရှိတာဟောအဲ့ရက်ွက်တွေကိုလောလောလောပဲသေအောင်ပေါ့နော်သေအောင်လုပ်မယ်ဒီ tablet တွေဟိုဘလိုရခဲနဲ့အပြင်မဆက်ပဲနဲ့သေအောင်ပဲနေဖို့ခိုက်တော့မယ်အဲ့လိုမျိုးပေါ့အဲ့တော့ mask မတက်တဲ့လူတွေကို mask ပုတ်ခိုင်းမယ်အဲ့ဒါတွေလုပ်မှာပေါ့လေသေတော့လောလောလောတော့ပါဘူးဒီစားကဟိုကိုဒီလိုကူးစက်မှုကဖြစ်လာပြီဆိုတော့ဟိုအချိန်ကြီးကြားနိုင်လို့လာပေါ့လို့ဆိုရင်
ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကလည်းတတိပေးပို့ထားတာပါခင်ဗျာ